ဟောင်ကောင်ကျွန်းမှာ2014ခုနှစ်တုန်းကထိလှုပ်ရှားမှုလို့ထင်ရှားခဲ့တဲ့ဒီမိုကရေစီရေလှုပ်ရှားမှုမှာပါဝင်ခဲ့မှုနဲ့ဒီမိုကရေစီရေလှုပ်ရှားသူဂျော့ရှူအာဝန်ကိုထောင်နှံ3လအဖြစ်ပြေးလိုက်ပါတယ်။နှစ်လနီးပါးကြာဆန္ဒပြပွဲတွေအတွင်းဒဘိတ်စကန်ကနေထွက်ခွာဖို့တရားရုံးအမိန့်ကိုလိုက်နာဖို့ဖြစ်ခွက်မှုနဲ့ဟောင်ကောင်တရားရုံးကအသက်21နှစ်အရွယ်ဝန်ကိုဒီကနေ့ပဲစင်ချစ်ချခဲ့တာပါ။ဝန်ဟာဒဘိတ်စကန်မှာခေတ္တခဏသာရှိခဲ့ကြောင်းတရားသူကြီးအန်ဒရီချန်ကလက်ခံပြောဆိုခဲ့ပေမဲ့ဆန္ဒပြလှုပ်ရှားမှုတွေမှာထဲထဲဝင်ဝင်ပါဝင်ပတ်သက်မှုရှိခဲ့ကြောင်းပြောဆိုခဲ့ပါတယ်။အဲဒီနေ့တုန်းကဥဆောင်မှုခံကဏ္ဍမှာရှိနေခဲ့တဲ့ဝန်အတွက်ချက်ချင်းထောင်နှံစီရင်တာတင့်တော်တဲ့စင်ချစ်တစ်ခုဖြစ်ကြောင်းလည်းတရားသူကြီးကပြောဆိုခဲ့တာပါ။ဝန်ကတော့ခန္ဓာကိုယ်ကိုချုံနှောင်ဖမ်းဆီးလို့ရပေမဲ့စိတ်ဓာတ်ကိုချုံနှောင်ထားလို့မရနိုင်အောင်တရားခွင်မတိုင်ခင်မှာပဲသတင်းတော့တွေကိုမှတ်ချက်ပြီးပြောဆိုသွားပါတယ်။ဒီမိုကရေစီလှုပ်ရှားသူနောက်တူဖြစ်တဲ့ရီဖယ်ဝန်ကိုလည်းထောင်နဲ့ရက်တူချမှတ်ခဲ့ပြီးနောက်ထပ်တက်ကြွလှုပ်ရှားသူဒရာစင်ကျော်ကိုတော့တရားရုံးကစိုင်းငံ့ထောင်နဲ့ချမှတ်ခဲ့တာပါ။ဒီကနေ့ထောင်နဲ့3လပြည်ပြည်ခံရတဲ့ဝန်ဟာ2014စက်တင်ဘာလကဟောင်ကောင်အစိုးရဌာနချုပ်ဝင်းကိုကျောင်းသားတွေဝင်ရောက်စီးနင်းပြီးလွတ်လပ်တဲ့ရွေးကောက်ပွဲတွေကျင်းပဖို့တောင်းဆိုရင်းစတင်တဲ့ထိလှုပ်ရှားမှုမှာဦးဆောင်သူတူလည်းဖြစ်ပါတယ်။